အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာတီနယ်ရှာဇတ်ဒစ်ထရစ်မှာတနင်္ဂနွေနေ့တိုက်ခတ်မှုအတွင်းတည်ဆုံခဲ့ရတဲ့အမေရိကန်စစ်တင်ဦးရဲ့နာမည်တွေကိုအမေရိကန်ကာကွယ်ဝင်ကြီးဌာနကထုတ်ပြန်ပါတယ်။အသက်28နှစ်အရွယ်တက်ချက်ကြီးဇေဗီယာဂျက်ကွာဂူတာရက်စ်နဲ့အသက်28နှစ်အရွယ်တက်ချက်အန်တိုနီယိုရေရိုဒရီဂတ်စ်တို့ကြာဆုံးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့အာဖဂန်ပူးပေါင်းတပ်ဖွဲ့ကိုအာဖဂန်တပ်ဖွဲ့ဝင်တဦးကစစ်တနက်နဲ့ပြစ်ခတ်တာကြောင့်တခြားတပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့ပြောခွင့်ရကပြောပါတယ်အချက်လက်တွေစုဆောင်းရယူနေသေးဖြစ်ပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုအခုချိန်မှာမသိရသေးတဲ့အကြောင်းအမေရိကန်ဗိုလ်မှူးကြီးဆိုနီလက်ဂျက်ကတင်းကွေနေအစောပိုင်းမှာပြောပါတယ်ပြစ်ခတ်သူကအာဖဂန်စစ်သားတဦးဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေနဲ့စကားများပြီးတဲ့နောက်အခုလိုပြစ်ခတ်တာဆိုလဲအမည်မဖော်တဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူက AP သတင်းကိုပြောပါတယ်။အဲ့ဒီစစ်သားကတာလီဘန်ဘက်တော်သားတော့မဟုတ်ဘူးလို့လဲအမည်မဖော်တဲ့အာဖဂန်တာဝန်ရှိသူကပြောပါတယ်။2020ပြည်နှစ်အခုချိန်ထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ရပြီးဖြစ်ပြီးပြီးခဲ့တဲ့2019ခုနှစ်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင်22ဦးကြာဆုံးခဲ့ရပါတယ်။